မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အခုတော့ဒီဘာဆန်ချာကျွန်းကိုရိုဟင်ဂျာဒုက္ခသည်တွေကိုရွှေ့ပြောင်းနေတဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဗြိတိန်အခြေဆိုင်မြမလူအခွင့်ရေးကွန်ရက်ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းကိုဆက်သွယ်မေးမြန်းမှာဖြစ်ပါရရှင်ဟုတ်ကဲ့ကိုကျော်ဝင်းရေမင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့ရှင်အခုဒီဘာဆန်ချာကျွန်းကိုပေါ့နော်ဒီရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေအနေနဲ့ဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မြင်တာတော့ဗျာဒီဟာဒါက solution မဟုတ်ဘူးပေါ့နော်ဒီဟာဖြည့်ရှင်းပုံဖြည့်ရှင်းဒီတခုလွဲနေတယ်လို့ပဲဒီဟာဟိုဒီလူတွေတတန်းကျော်ရှိတဲ့ဒုက္ခသည်တွေဟာသူတို့ကတစ်ချိန်မြင်တော့ view ပြောင်းမဲ့လူတွေဒီမှာပြီမှာပြန်ဖို့အတွက်သူတို့ဦးစားပေးပြီးတော့ဟိုဆောင်ရွက်တင်တယ်ပေါ့နော်ဒီချိန်မှာဆိုတော့ဒီမှာပြီမှာလည်းပြန်ကြည့်မယ်ဆိုရင်ဒီသူတို့တွေထားခဲ့တဲ့လယ်မြေတွေနောက်ဒီမှာနောက်ထပ်အဆောက်အဦတွေဟိုသူတို့တွေတစ်ချိန်ပြန်နေရာချထားပေးလို့ရတဲ့နေရာတွေလည်းဟိုမှာရှိနေပြီဆိုတော့လူတသိန်းလောက်ကိုပဲဘာဆန်ချာကျွန်းကိုပို့လိုက်ပြီးတော့ဒီပြဿနာကြီးလေသွားမှာမဟုတ်ဘူးဒီဟာကအဓိကသူ့ရဲ့ solution ကဒီလူတွေမြန်မာပြည်ပြည် partition လုပ်နိုင်မှုအရေးကြီးတယ်ဆိုတော့ဒီဟာကိုဘင်္ဂလားဒေ့ရှ်ဆိုရကကိုကဘာဖြစ်သွားလဲဆိုတော့ဟိုဒုက္ခတွေဒီဒုက္ခတွေစထမ်းမှာဖြစ်နေတဲ့ဒုက္ခအခက်အခဲပြဿနာတွေကိုဆိုတော့ဒါနဲ့ဖြေရှင်းတဲ့ပုံစံမျိုးပုံစံလုပ်နေတဲ့ပုံမှာဒီဟာတစ်ခုလမ်းကြောင်းတစ်ခုလွဲတာတစ်ခုနောက်တစ်ခုကဒီလူခွင့်ရေးဖွဲ့စည်းတွေသွားပြီးတော့လေ့လာခွင့်မပြုထားဘူးနောက်အဲ့မှာ UN တို့ဘာလို့သွားပြီးတော့ assessment မလုပ်ခိုင်းဘူးဟိုလုပ်ဖို့မပြုဘူးเนาะဒီကျိုးမှာပြောင်းလူနေဖို့အတွက်တင့်မတင့်နောက်ဟိုလုံခြုံမှုရှိမရှိသူတို့အတွက်တင့်တော်မှုမတင့်တင့်တော်မတင့်တော်ဆိုဒါတွေကဟိုဒီတိုင်းစောက်ပြီးပြီးရောဆိုတဲ့ပုံစံမျိုးလုပ်လို့မရဘူးပေါ့เนาะဆိုတော့အဲ့ဒီဟာဒီအပေါ်မှာချက်လက်လေးမြောင်မြောင်သာကြီးကျန်ဖြစ်ဟိုဒီလိုအခုလိုရွှေပြောင်းနေနေဆိုတာကတော်တော်တော့စိုးရင်ကြပါဘူ
းဟုတ်ကဲ့အဲ့တော့ဒီလိုအခြေအနေမှာအခုကုလသမဂ္ဂကတော့ဒီလိုဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ့နော်ဒုက္ခသည်တွေရဲ့စိတ်ဆန္ဒမပါဘဲနဲ့ဒါမှမဟုတ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပေါ့နော်ပြောင်းရွှေ့နေတဲ့အစီအစဉ်ကိုသူတို့ကန့်ကွက်ထားတဲ့အပိုင်းပေါ့နော်အဲ့တော့ကုလသမဂ္ဂကဘလို့ဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင
်အမှကုလသမဂ္ဂအနေနဲ့ဒီနေရာမှာပြတ်သားတဲ့အတန်ထုတ်တင်တယ်ပေါ့ဗျာဒီလူတွေကဒီလိုခေါ်သွားခြင်းဟာတင့်မတင့်ဆိုချက်ချင်းပြပြတတပြောဆိုသူတို့အနေနဲ့ပြောဆိုတင်တယ်။ဘာကြောင့်လဲဆိုတော့ကုလသမဂ္ဂအနေနဲ့လည်းအိမ်မှာသွားပြီးတော့စစ်ဆေးပြန်ငွေမရှိနေရထားဘူး။နောက်ဒီလူတွေဒီမှာလက်ရှိအနေထားဘယ်လိုအနေထားမျိုးနဲ့ဘယ်လိုဒုက္ခမျိုးနဲ့ရင်ဆိုင်ပြီးနေနေရလဲဆိုတာကကုလသမဂ္ဂမှာရှိတဲ့ဖွဲ့စည်းတဲ့အသိဆုံးတောင်။ဆိုတော့ဒီနေရာမှာပြသတဲ့တုံ့ပြန်မှုတွေဟိုရှိတင်တယ်လို့ကျွန်တော်မြင်တာပါနော်။
ရိုဟင်ဂျာဆိုရဲအတုံးနှုံးကိုလက်မခံထားတဲ့ဒီမြန်မာအစိုးရအနေနဲ့ရောအခုလိုပေါ့နော်ဒါဘင်္ဂလားဒေ့ရှ်ကတော့သူ့နိုင်ငံမှာသူတို့လက်ခံထားရတဲ့ဒီလိုတိမ့်တဲ့ချီရှိနေတဲ့ဒီရိုဟင်ဂျာတွေကိုသူတို့ကဖြေရှင်းတဲ့အနေနဲ့ဒီကျွန်းကိုပို့ရဲပေါ့လေဆိုတော့မြန်မာအစိုးရအနေနဲ့ရောသူ့ရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်လဲရှင
်ကျွန်တော်တို့နိုဝင်ဘာလကကျွန်တော်တို့ဒီရွေးကောက်ပွဲပြီးတော့ NL ဆိုရကိုကျွန်တော်တို့ဒီအချက်ချက်တောင်းဆိုထားတာရှိတယ်နော်ဒီဆိုရတဲ့အနေနဲ့တော့အဓိကကျွန်တော်တို့တောင်းဆိုတာပါလဲဆိုတော့ဒီရိုဟင်ဂျာတွေပြန်လာရေးအတွက်အဓိကမြန်မာအစိုးရအနေနဲ့ပြည်တွင်းမှာရှိတဲ့ရိုဟင်ဂျာခေါင်းဆောင်တွေနဲ့စကားပြောဖို့လိုအပ်လာပြီ။အော်ပြည်တွင်းမှာရှိတဲ့ဟိုဒရင်းတူးတယောက်ပြင်ဖို့ပြင်မယ်လေမပါတီစုံပေါ့ဗျာနော်။ဖွဲ့စည်းစုံတို့မှာရှိကြပါလေပြည်တွင်းမှာ။ဆိုတော့ဒီလူတွေနဲ့အဓိကစကားပြောဖို့လိုတယ်။ပြီးရင်တို့တွေဆင်းနဲ့အဖြေတစ်ခုရှာဖို့လိုအပ်တယ်။အခုကရိုဟင်ဂျာကိစ္စကရိုဟင်ဂျာတွေပါဝင်လို့မရပဲနဲ့တခြားဖွဲ့စည်းရပြောနေတယ်ဆိုတော့တို့ဒုက္ခတို့အခက်အခဲတို့အတိဆုံးပဲပြောနော်။ဆိုတော့အဲ့ဒီမှာမြန်မာအစိုးရအနေနဲ့နံပါတ်1ရိုဟင်ဂျာနိုင်ငံရေးပါတီတွေနဲ့ရိုဟင်ဂျာကောင်းဆောင်ပိုင်းနဲ့ဆွေးနွေးဖို့လိုတယ်။နောက်အဓိကဒီသူတို့ပြန်လည်နေရချထားရေးအတွက်ဒီ NVC ဆိုတာလည်းမလိုအပ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာဟို1994ကတည်းကဆွဲတင်စစ်စနစ်ရအိမ်တော်စုတစုချင်းစီရဲ့ record တွေနှစ်စင်တွေသူတို့မှရှိထားပြီးသား။ဆိုတော့ပြန်လာတဲ့ဟိုမိသားစုကမြန်မာပြည်ဟုတ်လားမဟုတ်လားတန်ပြန်ဖြစ်စရာအကြောင်းကိုမရှိဘူး။ဒီဟာဒီအားလုံးအထောက်ထားမြန်မာဆွေးရမှာ1990ကျော်ကတည်းကရှိထားပြီးသား။ဆိုတော့NVC ဆိုတဲ့အရာကဒါချင်းပြောလို့ရှိရင်ရိုဟင်ဂျာတွေပြန်မလာနိုင်အောင်အတားဆီးလုပ်ထားသူတွေဖြစ်နေဆိုတော့မြန်မာဆွေရတကယ်စေတနာမှန်နဲ့တကယ်ပဲလာစီခြင်းနေဆိုရင်မန်ကန်နီလန်နေဟိုအဓိကဟိုလက်ခံထားဖို့လိုအပ်တယ်ဟိုလက်တွေ့ကြမဲ့အရာတွေကိုဟိုလက်တွေ့ကြမဲ့အခြေခံသဘောတရားတွေကိုဟိုလက်ခံဖို့လိုတာပေါ့နော
်ခုလိုအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြေကြားပေးတဲ့အတွက်ကိုကျော်ဝင်းကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့မိုင်ကျေးဇူးများတင်ပါတယ်ဗျာ